ရနက်တိုင်းတပ်တွေဝိုင်းရံခံထားခဲ့ရတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့ကဒါဇင်နဲ့ချီတဲ့မိသားစုတွေဟာလူမှုကွယ်ဆယ်ရေးလုပ်ငန်းတွေအတွက်အစိုးရတပ်ကလမ်းတွေဖွင့်ပေးလိုက်ချိန်မှာပဲမြို့ထဲကနေထွက်ပြေးလာကြပါတယ်။အလက်ပိုမြို့ကိုဆီးရီးယားအစိုးရတပ်တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ဒီသတင်းပတ်တွေနဲ့ချီပိတ်ဆို့ထားခဲ့တာပါ။လူမှုကူညီတွေပေးနိုင်ဖို့အတွက်လမ်းတွေကိုဖွင့်ပေးဖို့ကုလသမဂ္ဂနဲ့အကူအညီပေးရေးအုပ်စုတွေကတောင်းဆိုနေခဲ့တာပါ။မြို့ရင်းမှာအရသာ3သိန်းလောက်အစာရေစာပြတ်လတ်နေတယ်ဆိုပြီးတော့လဲဒီအဖွဲ့တွေကတတိပေးထားတာပါ။ဒီအချိန်မှာပဲအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေက IS တို့ရဲ့အမခန်နယ်မြေတွေကိုဆက်ပြီးတော့လေကြောင်းထိုးစစ်ဆင်နေပါတယ်။အလက်ပိုမြို့အနီးမတ်ဘစ်မြို့ကိုညွန်ပေါင်းတပ်တွေကလေကြောင်းထိုးစစ်ဆက်တကြိမ်လုပ်ခဲ့ပြီးတော့အကြမ်းဖက်သမားတွေရဲ့နီးဗျူဟာစခန်းတွေတိုက်ခိုက်နေတဲ့နေရာတွေကိုဦးတည်တိုက်ခိုက်ပြီးတော့ထိုးစစ်ဆင်နေတယ်လို့အမေရိကန်တပ်ကဆိုပါတယ်။ IS စစ်သွေးကြွတွေကမြို့ကိုဆက်ပြီးထိန်းချုပ်ထားတယ်လို့ရှီတန်းကလာတဲ့သတင်းတွေကိုအခြေခံပြီးတော့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဆီးရီးယားမြောက်ပိုင်းကမန်ဘစ်မြို့အပါအဝင်အလက်ပိုမြို့အနီးတစ်ဝိုက်ကိုထိုးစစ်ဆင်ရမှာ IS တို့ရဲ့နီးဗျူဟာဆိုင်ရာဌာန၁၉ခုစစ်သွေးကြွတွေတိုက်ခိုက်နေတဲ့နေရာ၁၈နေရာ IS တို့အုံပြနေတဲ့လက်နက်ကြီးတစ်လက်နဲ့မော်တော်ယာဉ်နှစ်စင်းကိုလည်းဖျက်ဆီးလိုက်နိုင်တယ်လို့အမေရိကန်ဘိုးစစ်ဌာနချုပ်ကပြောပါရယ်မန်ဘစ်မြို့လေကောင်ကိုညွန်ပေါင်းတပ်တွေကဆက်ပြီးလေကြောင်းထိုးစစ်ဆင်နေတယ်လို့ VOA ကသတင်းဌာနကဆိုပါရယ်စစ်သွေးကြွရရဲ့အမခံမြို့ဖြစ်တဲ့မန်ဘစ်ကိုညွန်ပေါင်းတပ်တွေကလေကြောင်းကနေဝိုင်းတိုက်နေချိန်မှာပဲ IS တို့ကိုဆန့်ကျင်တိုက်ခိုက်တဲ့မြေပြင်တိုက်ခိုက်ရေးသမားတွေကလည်းတပုံတွေကိုတလန်းဝင်တလန်းထွက်ဆက်ပြီးတော့တိုက်ခိုက်နေတာပါလေကြောင်းထိုးစစ်တွေကြောင့်အရသာတိုက်ဆုံမှုရှိတယ်ဆိုတဲ့ဆွဆွဲချက်တစ်ခုကိုစုံစမ်းစစ်ဆေးနေချိန်မှာပဲကြာရာပြင်းတွေကလေကြောင်းထိုးစစ်တွေကြောင့်အရသာ25ဦးတိုက်ဆုံခဲ့တယ်ဆိုတဲ့လူခွင့်ရေးအဖွဲ့ရဲ့ပြောဆိုချက်ကိုစတင်စုံစမ်းနေပြီလို့လည်းပင်တဂွန်စစ်ဌာနပြောခွင့်ရပီတာကုတ်ကသတင်းထောက်တွေကိုတောက်ကြနေကပြောပါရယ်